စိတ်ဓာတ်မူရတာနဲ့အားလုံးပြန်ပြီးကြိုးဆိုလိုက်ပါရယ် podcast နားထောင်နေတဲ့သူတွေလည်းမှာလေ matter cafe တုံးမှုခဲ့ကြတဲ့သူတွေရှိလားတချို့ဆိုတော့ matter cafe ကိုမတိလောက်တချို့ဆိုတော့တိလောက်တယ်ဘယ်လိုလူတွေတိလောက်လဲဆိုတော့အခုကာလမှာအသက်30ကျော်35နှစ်အလောက်ဝန်းကျင်ဉာဏ်ပညာနဲ့လည်းအဆက်ဆက်ရှိတဲ့လူတွေဆိုရင်တိလောက်တယ်သူကော Magic Cafe ဆိုတဲ့ဟာကအဲ့လို2003ခုနှစ်ဝန်းကျင်ကာလလောက်မှာ Israel ကနေ host လုပ်တဲ့ website တစ်ခုကျွန်တော်ဗာမျိုး website လေဆိုတော့အခုခေတ် YouTube လို့ပဲ video sharing လုပ်တဲ့ websiteအဲ့တော့ YouTube မှာရှိတယ်ဘူးအဲ့ဒါဆိုဗီဒီယိုအတူလေး clip လေးရောအဲ home video လေးပေါ့အဲ့မှာ sharing လုပ်ကြရတယ်ဟို 8K က maybe ဘာမှပြမခင်စားရတယ်ဆို2008ကနေ2010လောက်အထိတင်တယ်နော်အဲ့ဒီဟာအရင်ခင်စားရတယ်ဟိုတို့အဲ့တော့ဆို internet တွေကလည်းဟို mobile data တွေပါမရှိသေးဘူးပေါ့ဘာလို့ကြားရလဲဆိုအင်တာနက်ဆိုင်တွေဘာတွေမှာတွားကြည့်ကြရတယ်အဲ့လိုအဲ့ဒီရယ် American Cafe ကဗီဒီယိုကလစ်လေးတွေ and တချို့တွေနေရာတွေမှာဆိုရင်ကြတော့အဲ့ဒါတွေ download လုပ်ပြီးမှအဲ DVD ခွေတွေနဲ့ခုတ်ပြီးရောင်းတာတွေရှိတယ်ကွာအဲ့လိုခွေတွေလည်းဝယ်ကြည့်ကြရတယ်ဗီဒီယိုကလစ်လေးတွေအဲ့လို fan တွေလေးတွေပေါ့အဲ့လိုဟာတာရည်စရာတွေ nowအဲ့တော့ home video တွေများတယ်တခါလေးဆို accident စီဖြစ်တဲ့ဟာတွေအဲ accident ဆိုတာ like အိမ်မှာစော့ကစားရင်းနဲ့ဖြစ်တဲ့အမျိုးတွေပေါ့စပင်းစီးရင်းနဲ့ဘိန်းထောင်ရင်းနဲ့တည်တယ်မလားဘိန်းကပြုတ်သွားတာတို့ပါတို့ escape စီးရင်းနဲ့အဲ့လိုချော်လဲတာတို့အဲ့ဒီလိုမျိုးတွေပါအဲ့လို video တွေဒီနေ့ခင်ဗျာဆိုရင်တော့အဲ့လို Facebook မှာလည်း channel တွေရှိတယ် AF Bui တို့ပါတို့တည်လာAmerican Fanny's Home Video တို့ပါ YouTube မှာလည်းရှိပါတယ်အဲ့လို AF Bui တို့ပါတင်တယ်လို့ဟာမျိုး video တွေပဲမတော်တဆဖြစ်ပြီးမှစကိတ်စီးရင်လည်းတခုခုနဲ့ဝင်တိုက်ပလိုက်တာတို့လေကလည်းရမ်းပေါ်ပါလေတင်ထိုင်ရပြုတ်ကြတာမျိုးတို့အဲ့လိုပါအရင်ကြီးရတယ်ဗီဒီယိုတွေအရင်ကြီးရတယ်သူများဒုက္ခရောက်တာကြီးတာမဟုတ်ပါဘူးဒိုရီငငယ်ရော entertainment တခုပေါ့လေအဲ့ဒါလေအခုကမဲတဲ့ cafe အကြောင်းပြောချင်တာမဟုတ်ဘူးအဲ့ဗီဒီယိုတွေကြည့်တဲ့စိတ်ခံစားချက်နဲ့ခံစားရတဲ့အကြောင်းအရာတွေအကြောင်းပြောချင်တာအဲ့ဏိဒန်ကနည်းနည်းရှည်သွားတယ် sorry ယောအဲ့မျိုး home video accident ဖြစ်တဲ့ video တွေကြည့်လို့ရှိရင်ဆိုဘာဖြစ်တယ်လဲဆိုတော့လေတို့တွေကသူနာကျင်တာကိုတို့တွေကကိုကျင်းစာပြီးတည်တယ် empathy ပေါ့ကိုကျင်းစာတယ်အမအဲ့ဒီ video ကိုကြည့်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီလူတယောက်ကလေကလည်းရံပေါ်နေကာယာကြီးပြုတ်ကြရဲဆိုတော့ပုံဆိုပြောရဲဆိုကိုလည်းအာနာရွားတယ်လို့ပဲခံစားရတယ်ဒုတိယကတကားနဲ့လက်နဲ့ညက်တယ်ပေါ့ဘိန်းဆိုညက်သွားတယ်ဆိုအဲ့ဒီဗီဒီယိုကြည့်ပြီးမှကိုလည်းသူ့လိုပဲကိုလက်ပါနာသွားတယ်လို့ပဲခံစားရတယ်ဦးရီတဲရီရားသွားတယ်ဘာညာပေါ့လေနော်အဲ့ဒါလိုဖြစ်တယ်အဲ့တချို့လူတွေကိုပေါ့နော်သိပ္ပံပညာရှင်တွေစမ်းသပ်ထားတာလည်းရှိတယ်။အဲ့ဘယ်လိုစမ်းသပ်ထားလဲဆိုတော့အဲ့လိုလူရဲ့ခေါင်းမှာအုံနောက်ရဲ့ wave tips တိုင်းနေဟာတွေပေါ့ဟိုမှာ like EEG လိုမျိုးစက်တွေပါတယ်။အဲ့ဒါတက်လိုက်တယ်ပေါ့ထားပါတော့အုံနောက်ရဲ့အုံနောက်ကိုတိုင်းတာတဲ့စက်ပေါ့လေ maybe fMRI လည်းဖြစ်နိုင်တယ် EEG လည်းဖြစ်နိုင်တယ်ထားပါတော့အဲ့လိုစက်တစ်ခုတက်လိုက်တယ်ပေါ့အဲ့တက်ပြီးမှ FMI တော့ဖြစ်ဖို့နည်းတယ် EEG တွေကိုဖြစ်ဖို့ကပုံများတယ် anyway အဲ့တော့တက်ပြီးပြီဆိုသူ့ကိုခဏပြောရဲဗီဒီယိုမျိုးပြလိုက်တယ်ပေါ့ပြလိုက်တဲ့အခါမှာဆိုရင်သူ့အုံတော့မှဖြစ်တဲ့ wave တွေကအဲ့ဒီတကယ်နာကျင်ရတဲ့တကယ်ဒုက္ခရောက်ပြီဆိုဖြစ်တဲ့နာကျင်တဲ့အခါမှာဖြစ်တဲ့ wave တွေနဲ့ပုံစံအတူတူပဲI mean video တွေမှာရှိတဲ့လူရဲ့နာကျင်တဲ့ on our wave နဲ့အဲ့ဒီ video ကိုကြည့်တဲ့လူရဲ့ on our wave နဲ့ဖြစ်တာချင်းအတူတူပဲ so အဲ့ဆိုရင်တခုစဉ်းစားစရာရှိတာဒုရီယာဖြစ်လည်းမဖြစ်ပဲနဲ့အဲ့ဒီအရေးကိုကြည့်ရုံနဲ့ကိုယ်ပါနာကျင်ရတယ်ဆိုတော့တိတ်တော့မတန်ဘူးပေါ့လေနော်ဒါဆိုလောကမှာလူတွေကပြောနေကြရတယ် empathy ဆိုတာအရင်ကောင်းနေပေါ့ကိုချင်းစာတရားရှိမှဖြစ်မယ်ပေါ့လောကမှာသူများရဲ့ဒုက္ခတွေကိုချင်းစာနိုင်ရမယ်သူများရဲ့ဒုက္ခတွေကိုတဏှာကိယုနာတတ်နိုင်ရမယ်စားရရာဖြစ်ပြောကြတယ်အဲ့လိုဆိုရင်ခုနကလူမျိုးကိုချင်းစာတာကြတော့ဘာလို့ကိုကသူ့ကိုလည်းကောင်းတဲ့စိတ်လည်းတွေးပေးရတယ်သူနာတယ်လို့ဤကိုပါလိုက်အုံနောက်ထဲမှာအဲ့လို wave တွေဖြစ်တယ်ဆိုတော့ဒါစဉ်းစားကြရမယ်လေနော်အဲ့ဒီလိုမျိုးဖြစ်တဲ့ဖြစ်စဉ်ကိုဘာလို့ခေါ်လဲဆိုတော့ mirror neuron လို့ခေါ်တယ် neuron တွေပေါ့အုံနောက်ထဲမှာပြစ်လွှတ်လိုက်တဲ့ neuron တွေကမန်မှာပေါ်ကြလို့ပဲပေါ့ဟိုဘက်တယောက်ရဲ့အုံနောက်မှာဖြစ်တဲ့ neuron တွေအတိုင်းပဲဒီဘက်က empathy ဖြစ်တဲ့လူရဲ့အုံနောက်မှာလည်းneuronic ဖြစ်တယ်ဒါဆိုရင်စဉ်းစားစရာရှိတာ empathy ကကောင်းလားမကောင်းလားဒီနေရာအဲ့ဒီအကြောင်းကိုပြောကြအကျဉ်းချင်းပြောရရင်တော့ empathy ဆိုတာကောင်းပါတယ်ဟုတ်တယ်လေကိုချင်းစတရားဆိုတာကောင်းတော့emotional intelligence ဆိုတာကိုတော်တော်များများကြားဘူးလေ။တော်မဟုတ် EQ ပေါ့။အဲဒီကြောင်းနေအများကြီးပြောခဲ့တဲ့ပုဂ္ဂိုလ်တယောက်ရှိတယ်။အဲဒီလူနာမည်က Daniel Goleman လို့ခေါ်တယ်။ So Goleman ရဲ့အလိုအရသူက empathy ဆိုတာ emotional intelligence ဖြစ်ဖို့ရာအတွက်အရေးကြီးတဲ့အရာတစ်ခုလို့ပြောတယ်။ And then emotional intelligence ဖြစ်တဲ့လူတိုင်းတော့မဟုတ် EQ ကောင်းပါတယ်ဆိုတဲ့လူတိုင်းကလည်းအဲ့ဒီ empathy ကလည်းကောင်းတယ်။ဒါဆိုဦးစင်းကဘာလို့မကောင်းတဲ့ empathy တွေပြောနေတာလဲ။ empathy မှာ၃မျိုးရှိတယ်ထမအမ်ပသီအမျိုးအစားကိုကြတော့ cognitive empathy လို့ခေါ်တယ်သူကနည်းနည်းယူတယ်ကွာတခြားလူတူတူတယောက်ရဲ့ခံစားရခံစားချက်ကိုဟိုကယူယူရှင်းရှင်းလေးကိုချင်းစာပြီးမှအသိဉာဏ်ပိုင်းဆိုင်ရာနဲ့သိတယ်သူဘာတွေတွေးလာနိုင်တယ်သူဘာတွေသိနိုင်တယ်သူဘယ်လိုဖြစ်နိုင်တယ်ဆိုတာကိုပဲအသိဉာဏ်နဲ့သိတယ်နောက်ဒုတိယတစ်မျိုးကကြတော့ emotional empathy လို့ပြောတယ် emotional empathy ဆိုတာကတော့စိတ်ခံစားမှုပါတဲ့ကိုချင်းစာတရားမလူတယောက်နာကျင်နေတာခုနကလိုမျိုးဗီဒီယိုတွေက meta cafe ဗီဒီယိုတွေကလူလိုမျိုးနာကျင်နေတာကိုကြည့်ပြီးမှကိုကလိုက်ပြီးနာကျင်ခံစားရတဲ့ကိုချင်းစာမှုမျိုးအဲလိုမျိုး emotional empathy လို့ခေါ်တယ်နောက်ဆုံးတစ်ခုကတော့ compassionate empathy လို့ခေါ်တယ်အဲ့ဒါကတော့ဂရုဏာတရားနဲ့ရှင်တဲ့ကိုချင်းစာမှုဒီကောင်ကတော့တော်တော်လေးအစီမြင်တယ်အဲ့ဒါကတော့emotional intelligence ကောင်းမှုရအတွက်အဲဒီကောင်ကအရေးကြီးဆုံးလို့နားလည်ထားလို့ရတယ် အပေါ်ကအမ်ပသီနဲ့ခုကမကောင်းမဟုတ်ဘူးအတိုင်းအတာတစ်ခုတည်းကောင်းတယ်လိုအပ်တယ်သို့တော့စိုက်အဖက်တွေရှိတယ်ခုနကလိုသူများနာကျင်အောင်ကြည့်ကိုယ်ကလိုက်နာကျင်ရတာမျိုးကိုယ်ကလိုက်ပြီးဆင်းရဲဒုက္ခတွေရောက်ရတာမျိုးစိတ်ပိုင်းဆိုင်ရာပေါ့လေနော်အဲ့လိုမျိုးဖြစ်တယ်။အစနီးအားဖြင့်မိုင်ရာနျူရောနေဖြစ်တယ်။ကွန်ပက်ရှင်နိတ်အမ်ပသီအကြောင်းအဲ့လိုမဟုတ်။ကွန်ပက်ရှင်နိတ်အမ်ပသီဆိုတာကရုဏာတရားနဲ့ဆိုတော့ကရုဏာတရားဆိုတာဘယ်လိုမျိုးလဲဆိုတော့သူများရဲ့အခက်အခဲဒုက္ခကိုသူများရဲ့ဆင်းရဲဒုက္ခကိုကြည့်ပြီးမှအဲ့ဒီကနေလွတ်မြောက်စေလိုတဲ့စိတ်မျိုးနဲ့ပေါင်းထည့်ထားတဲ့ကုချင်းစာတရားသူများရဲ့ဒုက္ခကိုဥတည်တယ်เนาะကရုဏာသူ object ကဒုက္ခအဲ့ဒီဒုက္ခကနေလွတ်မြောက်လို့စေတဲ့စိတ်လည်းရှိတယ်အဲ့မျိုးနဲ့ကိုချင်းစာတနာကယူနာထားတဲ့စိတ်မျိုးအဲ့ဒီဟာကအစင်မြင့်နာနဲ့အလျောက်လွယ်လွယ်ကူကူမဖြစ်ပြီးတော့အဲ့ဒီဟာကအတိဉာဏ်ပညာလည်းပါတယ်တနာကရုဏာဆိုပေမဲ့စိတ်ခံစားချက်မျိုးနဲ့ခုနကလိုမျိုးတနာကရုဏာဖြစ်တော့အောင်သူ့ကိုဘယ်လိုလွတ်မြောက်စေမလဲဆိုတော့ဥတီချက်လည်းပါတဲ့အတွက်အသိဉာဏ်ပညာလည်းပေါင်းထည့်ပေးရတယ်စိတ်ခံစားမှုနဲ့ကုချင်းစာရယ်ဆိုရင်ကျတော့တစ်ခါတလေဘာဖြစ်တယ်လဲဆိုတော့အဲဒီကုချင်းစာမှုကနေပြီးတော့မကောင်းတဲ့ဘေးထွက်ဆိုးကျိုးတွေဖြစ်တယ်ဥပမာစိုးရိမ်ပူပန်မှုလိုမျိုးအားမလို့အားမရဖြစ်မှုလို့ပြောဒါတွေဖြစ်တတ်တယ်ဒါကြောင့်မလို့တခါတလေဆိုလို့ရှိရင်တို့ဒီဘဝမှာလေဥပမာသူများကိုတနာကျင်တာရယ်တနာကယူနာဖြစ်တယ်ဆိုပေမဲ့လို့တောက်တခေါက်ခေါက်နေပေါ့အားမလို့အားမရနဲ့အဲ့လိုမျိုးဖြစ်တဲ့အားတွေလည်းရှိတယ်နော်အဲ့ဒါဆိုရင်ကယူနာအစ်စ်တော့မဟုတ်တော့ညာ empathy တော့ဖြစ်ကောင်ဖြစ်လိမ့်မယ်ခဏလို့emotionally cognitively ပဲဖြစ်နေတဲ့ empathy မျိုးဖြစ်နိုင်တယ် compassionate empathy တော့မဟုတ်တော့ compassionate empathy ကမတုံ့လောက်ဘူးမပူပင်မြတ်စွာဘုရားရဲ့တရားတော်တွေထဲမှာရှိတဲ့ဝင်စနာတရားဆိုရင်ရှိတယ်ဝင်စနာတရားဆိုတာပါလဲဆိုလက်ပတ်တဲ့တရားလို့ပြောတယ်ဗမာလိုကတော့လက်ပတ်တယ်ဆိုတာကိုယ်စိတ်ကိုကပြန်ပြီးလဲပတ်မိနေ။အဲ့တရားတွေထဲမှာဘာရှိလဲ။ကရုဏာတော့ကိုယ့်ကိုဘယ်လိုလဲပတ်တတ်လဲဆိုတော့တောကနေပြီးမှကရုဏာအဖြစ်လဲပတ်တတ်တယ်။တကယ်တမ်းကတို့တွေကတခုခုတွေ့ကြုံရပြီးမြင်တွေ့ရပြီးတော့တောကဖြစ်နေတဲ့ဟာကြီးကိုတို့ရအရာဟုတ်ပြီလေကရုဏာလို့ထင်တတ်တယ်ကရုဏာမူခေနတောကောဝင်စတိဆိုပြီးမှပါဠိစာပါလားတကယ်တော့ worry ဖြစ်နေ anxiety ဖြစ်နေအရာကိုပင်လေဟာငါကသူ့ကိုတနာကျင်တာနေတယ်လို့ထင်လေးရှိကြတယ်ဒါကိုပင်မဲ့တို့တွေတချို့ရက်သေးရွာတွေမှာပြောတယ်ကရုဏာဒေါသတို့ဘာလို့ညာတို့ပြောတာရှိရလေနော်ဘယ်လိုလုပ်ဖြစ်နိုင်မှာကရုဏာနဲ့ဒေါသနဲ့မရှင်ဘူးအဲ့လိုရှင်တဲ့တရားမျိုးမဟုတ်ဘူးဆန့်ကျင်ဘက်တွေပဲအဲ့လိုလူတဦးတယောက်ကိုကိုက ကိုချင်းစာစိတ်ထားတယ်လူတူတယောက်ရဲ့ဒုက္ခကိုကိုကလွတ်မြောက်လို့စိတ်နဲ့ကိုချင်းစာပြီးတော့လွတ်မြောက်လို့တဲ့စိတ်မျိုးဖြစ်တယ်အဲ့လိုမျိုး altitude မျိုးနဲ့သွားတယ်ဆိုလို့ရှိရင်အလွယ်လေးပဲဗာနဲ့စစ်လို့ရတယ်ဆိုတော့မင်းဘလောက်ပူလောင်တယ်လဲမင်းဘလောက်အေးချမ်းတယ်လဲဒါနဲ့စစ်လို့ရတယ်အာသူများရဲ့ဒုက္ခကိုကြည့်ပြီးကိုကပူလောင်နေတယ်ဆိုရင်တော့ဒါကကရုဏာအစစ်မဟုတ်emotion နဲ့ empathy တက်တက်ပဲဘာလို့လဲဆိုမေတ္တာရောကရုဏာရောမုဒိတာရောဥပေက္ခာရောဆိုအေးမြတဲ့တဘောအေးချမ်းတဲ့တဘောငြိမ်သက်တဲ့တဘောဒီလိုတဘောတွေရှိရတယ်အဲ့လိုမဟုတ်ပဲပူလောင်ပြီးပြာရာခတ်နေတဲ့အမျိုးကိုမှ empathy ဖြစ်တယ်လို့သွားထင်နေတော့ဒါဆိုတော့ကိုယ်စိတ်ကကိုပြန်ပြီးလေ့စားနေတာပဲခုနပြောတဲ့ဝိညာဏဖြစ်နေတာအဲ့ဒါကြီးကရုဏာမို့ဒုက္ခပဲ anxiety ပဲ worry ပဲအဲ့တော့သူတစ်ပါးရဲ့ဒုက္ခကိုလွတ်မြောက်စေလိုတာသူတစ်ပါးကိုအေးချမ်းစေလိုတယ်ဆိုတာသူတစ်ပါးကိုအေးမြလာကိုကကဲကိုတာသမီးဘောအလွယ်ထားပါတော့တာသမီးနဲ့မိဘပါဆိုကေမိဘကကိုရဲ့တာသမီးကိုတကယ်ပဲကရုဏာထားတယ်မေတ္တာထားတယ်ဆိုတာသမီးကဘလောက်အေးချမ်းတယ်လဲတောက်ကြည့်ရမယ်ကိုကိုယ်တိုင်ရောဘလောက်အေးချမ်းတယ်လဲမဟုတ်လို့ရှိရင်သူတို့ပေါ်မှာကရုဏာစိတ်တွေဖြစ်တယ်လို့ပြောပြီးတော့ကိုကလည်းပူလောင်နေတယ်ဟိုတစ်ဖက်ကသားသမီးကလည်းကိုကြောင့်မလို့ပူလောင်နေရတယ်ဆိုရင်တော့ is that emotional ပဲ is that worry ပဲအဲ့တော့ဘလောက်ပူတယ်လဲဘလောက်အေးတယ်လဲဆိုတာနဲ့စစ်လိုက်ရင်ကိုလုံလောက်ပါempathy ကောင်းလားမကောင်းလားသိကြည့်အဲ့ဒီ empathy ဆိုတာကိုကောင်းကောင်းတို့တွေပြောထောင်ထားနိုင်မှာစိတ်ခံစားမှုဉာဏ်ရည်ကလည်းမြင့်တက်ပါ EQ ကလည်းကောင်းပါ EQ ကောင်းရင်ဘာဖြစ်လဲဆိုတော့ EQ ကောင်းလို့ရှိရင်ဒုဗဝါမှာဒုက္ခတွေအများကြီးလဲတာဘာကြောင့်လဲဆိုတော့ကိုအရှိမလည်းပြောခဲ့ဖို့ပါဒုဗဝါရဲ့ပြဿနာတွေတော်တော်များများကဒုက္ခတွေတော်တော်များများအတွေးတွေကြောင့်ပဲ error EQ မကောင်းတဲ့လူတွေကဘာဖြစ်လဲဆိုတော့အတွေးတွေကမကောင်းတဲ့အတွေးတွေတွေးတယ်အတွေးတွေကြောင်းမလို့ဒီတိုင်းနေနေတော့ဒုက္ခတွေများနေပါတယ်ဆိုစဉ်းစားကြည့်လေမကောင်းတဲ့အတွေးတွေတွေးမှာတော့ဒုက္ခတွေကပိုပိုများတော့EQ ကောင်းတဲ့သူကကြတော့မကောင်းတဲ့အတွေးမျိုးတွေတိတ်တွေးလေးမရှိဘူးကိုကိုဒုက္ခဖြစ်စေမဲ့အတွေးတွေကိုကိုနာကျင်စေမဲ့အတွေးမျိုးတွေမတွေးဘူးအဲ့လိုတော့ emotion ဖြစ်လာတဲ့ emotion ကို manage လုပ်နိုင်တယ်။တချို့နေရာတွေမှာမလိုအပ်တဲ့ emotion ဖြစ်ကုန်မဖြစ်ဘူးသူက EQ ကောင်းတဲ့လူက and emotion ဖြစ်လဲမြင်မြင် manage လုပ်နိုင်တယ်။အဲ့တော့အဲ့ဒီကနေနောက်ဆက်တွဲအတွေးတွေမဖြစ်တော့အတွေးတွေနောက်ဆက်တွဲပုံကြီးချက်ပြီးမတွေးလေလေ။ Yeah ဒုက္ခတွေကနည်းလေလေ။ At least စိတ်ဒုက္ခတွေပေါ့လေ။နည်းတော့error ဒီနေ့အဓိကပြောပြချင်တဲ့အကြောင်းရင်းလေးရတော့နေ့စဉ်ဘဝမှာကိုချင်းစာတရားထားပါ empathy ရှိဖို့ရအရေးကြီးပါတယ်သို့တော်ညာလည်းပဲစိတ်ခံစားမှုကိုအခြေခံတဲ့ empathy မျိုးဆိုရင်တော့ 姑姑高就奶奶们背背姑奶的派主姑苏州里面面背吧格鲁纳的亚我去看呢比亚里包铁他的安排地没有所言哦咪咪姑姑勒都夸人呢是勒တဖက်သားရဲ့ဒုက္ခတွေကနေလူမျိုးဖွဲ့ရန်အတွက်လည်းအထောက်ပံ့နေအများကြီးပေးနိုင်နေပဲတဖက်သားလည်းပဲစိတ်ချမ်းသာလေးပဲစိတ်အေးချမ်းလေးပဲကိုယ်လည်းပူပူလောင်လောင်နဲ့မဖြစ်တော့ဒါဆိုရင် emotional intelligence လည်းကောင်းပါမယ် emotional intelligence ကောင်းတာနဲ့အများဒုက္ခတွေလည်းတက်နိုင်လို့ယောနေတော့ပါလိမ့်မယ်စိတ်ကျမ်းပါပါလိမ့်မယ်မြတ်စွာဘုရားကိုပြောကြတာရှိတယ်အားလည်းဆိုမြတ်စွာဘုရားကိုဘယ်လိုတင်စားပြောလဲဆိုမဟာကရုဏာနဲ့မဟာပညာရှိတယ်မြတ်စွာဘုရားတစ်ဖက်မှာမဟာကရုဏာတော့သူရဲ့ကရုဏာအတိုင်းစားမယ်ပဲလောကသားဒါပေမဲ့အဲ့ဒီမြတ်စွာဘုရားရဲ့ကရုဏာဒီမြတ်စွာဘုရားရဲ့သူများပေါ်မှာသူများရဲ့ဒုက္ခတွေကိုလွတ်မြောက်စေခြင်းနဲ့စိတ်ကြည်ဒီသူ့ရဲ့မဟာပညာအကြောင်းနဲ့တာမပေါင်းထားဘူးဆိုလို့ရှိရင်စဉ်းစားကြည့်လေတလောကလုံးလိုက်ပူနေတဲ့လူမျိုးကြီးဖြစ်သွားမှာတလောကလုံးရဲ့ဒုက္ခသူဒုက္ခကြီးဖြစ်ပြီးမှပူပင်နေမှာပေါ့အဲ့လိုမဟုတ်ပဲမြတ်စွာဘုရားကတဖက်မှာတပည့်ညူတဉာဏ်ပညာမဟာပညာကြီးတကယ်ကြီးစွာတော့အတိဉာဏ်ပညာကြီး ਨੇ ကြီးစွာတော့ကရုဏာတရားတို့ပေါင်းဆက်ထားတဲ့ပုံပေါ်မြတ်စွာဘုရားတို့အယံဘယ်လန့်ဖြစ်တယ် EQ or IQ or အယံကောင်းတယ်လို့ပြောအောင်ပါမို့လေအဲ့တက်ကိုပို့ပါတယ်မဟုတ်လားသာမပဲကိုယ်လည်းဒုက္ခရင်းကျင်းမယ်သူတပါးရဲ့ဒုက္ခတွေကိုလည်းလူမြောက်စေတဲ့အထောက်ပံ့ဖြစ်စေတဲ့လူဖြစ်ပါလိမ့်မယ်လို့ပြောရင်ဒီနေ့ podcast လေးကိုဒီမှာအဆုံးတက်လိုက်ပါတယ်အားလုံးအေးချမ်းကြပါစေ